မင်္ဂလာပါစနစ်တကျပြုစုထားတဲ့တရုံညွန်းနှန်းတွေရဲ့အခန်းဟာပညာရေးညီမှန်းချက်ကိုဖော်ဆောင်တဲ့အခါအရေးကြီးကြောင်းအနောက်ဖက်နိုင်ငံတွေမှာအတန်းတန်းအတွေ့တရုံညွန်းနှန်းဘယ်လိုရေးဆွဲကြောင်းအကျဉ်းသဘောအစီရင်ခံခဲ့ပါတယ်တရုံညွန်းနှန်းစနစ်ကျရှိတာကဟုတ်ပါပြီအတန်းတွင်းလက်တွေ့သင်ကြားရေးကရောဘယ်ပုံပွဲနည်းရှိကြပါသလဲအင်္ဂလိပ်စာပေအတန်းတစ်ခုတည့်ရင်ရနေတဲ့အတွေ့အကြုံကိုအခြေခံပြီးဆက်အစီရင်ခံလိုက်ချင်ပါတယ်ကိုကိုပို့ချပေးနေတဲ့အင်္ဂလိပ်စာပေဆရာမကဖြင့်စီကံစနစ်ကြလာပါတယ်တရုံညွန်းနှန်းမှာကတည်းကဘယ်ရဲ့မှာပါအကြောင်းသိမယ်ဆိုတာအသေးစိတ်ဖော်ပြထားပါတယ်အခုစာသင်ကာလသူတို့အခေါ်ဆက်မစ္စတာကဩဂုတ်လ25ရက်ကဒီဇင်ဘာ9ရက်အထိပါ16ပတ်ပဲကြာပါတယ်တစ်ချိန်ကိုတနာရီ15မိနစ်နှုန်းနဲ့တပတ်2ချိန်တင်တာဆိုတော့တင်ချိန်နာရီပေါင်းက40ပဲရှိပါတယ်ဆီယာမရဲ့တင်ယုံညွန်းနှန်းမှာဘယ်နေ့ဘယ်အချိန်မှာဘာအကြောင်းတင်မယ်ဆိုတာအစီအစုံပါပါတယ်နမူနာအနေနဲ့ပြောရရင်ဆက်စားခြင်းပထမအပတ်မှာဆိုပါတော့ပထမအချိန်သူ့တင်တဲ့မိတ်ဆက်မှာဘာဖြစ်လို့စာပေဖတ်ကြတယ်လဲဘလို့ဖတ်ကြတယ်လဲဆိုတဲ့ခေါင်းစဉ်မှာနောက်တစ်ချိန်ကျတော့ကဗျားနဲ့စကားပြေဘလို့ကွဲတယ်လဲ rhythm တွေ meter တွေအကြောင်းနောက်တော့ကဗျားပုံသဏ္ဍာန်ကိုလိုက်ပြီးအလုပ်ကိစ္စကွာခြားပုံအကြောင်းဆွေးနွေးမယ်ဆိုတာအတိအကျဖော်ပြထားပါတယ်ဒီလိုအသေးစိတ်ဖော်ပြထားတော့အတန်းမလာခင်ကတည်းကဒီနေ့ဘာတွေသင်ယူရမယ်ဘာဗဟုသုတတိုးမယ်ဆိုတာကြိုပြီးသိထားနေရတာပေါ့ဒါပေမဲ့ဆရာဆရာမကအဲ့ဒီဗဟုသုတအသစ်စဉ်းစားစရာအသစ်တွေကိုခွန့်ကြွေးမှာမဟုတ်ပါဘူးအစစ်မြင့်ဆရာဆရာမတွေရဲ့အလုပ်ဟာပို့ချတဲ့သဘောမဟုတ်ဘူးလို့ဆိုနိုင်ပါတယ်ဆွေးနွေးဖြည့်ဆည်းဖေးကူပေးတဲ့သဘောကကဲပါတယ်တင်ယုံညွန်းနဲ့မှာပါတဲ့အကြောင်းအရာတွေကိုဆွေးနွေးနိုင်ဖို့ကျောင်းသားကအတန်းမလာခင်အများကြီးဖတ်လာရပါတယ်ဖတ်လာရမယ့်စာရီကိုဆရာကတင်ယုံညွန်းနဲ့မှာအသေးစိတ်ဖော်ပြပြီးသားပါအထက်ကပြောခဲ့တဲ့ rhythm တို့ meter တို့အကြောင်းဆိုပါတော့ကိုက Shakespeare ရဲ့ sonnet 4ဘုတ်ကိုဖတ်ခဲ့ပြီးသားဖြစ်ရပါမယ်အတန်းနဲ့ရောက်တဲ့အခါမှာအဲ့ဒီစာရီကိုအခြေခံပြီး rhythm ကဒါ meter ကဒီလိုစသဖြင့်ဆရာကရှင်းပြပါတယ်ဆရာရှင်းပြတာကိုနားလည်မလဲသိအောင်ကတော့ကဗျာတစ်ပုဒ်ကိုကိုယ်တိုင်စူးစမ်းလေ့လာပြရပါတယ်ကဗျာပုံသဏ္ဍာန်ကဗျာသဘောတရားကိုသာအာယုံစိုက်လေ့လာတဲ့အတန်းတန်းဆိုတော့မြန်မာနိုင်ငံမှာလိုကဗျာဘာဝဟာရရေရဲ့ခက်စစ်ကိုတလုံးချင်းဖွင့်မပြပါဘူးဒီအတန်းဒီအဆင့်မှာကဗျာကိုနားလည်အောင်စူးစမ်းဖို့ကကိုထူကိုထကိုတာဝန်လို့သဘောထားတာပါအတန်းထဲမှာစာတပုတ်ကိုကိုရင်စူးစမ်းတဲ့အခါခိုင်းပုံအမျိုးမျိုးရှိပါတယ်အဲ့ဒီထဲမှာအခိုင်းများတာကအစုလိုက်တာဝန်ပေးတာပါနှစ်ယောက်သုံးယောက်စုဖွဲ့ပြီးတိုင်ပင်ဆွေးနွေးအဖြေရှာခိုင်းတဲ့နည်းပေါ့အချင်းချင်းဆွေးနွေးတိုင်ပင်အသိမြင်ချင်းဖလှယ်ရတော့အကျိုးများလှပါတယ်ဆွေးနွေးတိုင်ပင်လို့ရလာတဲ့အဖြေကိုတာဝန်ခွဲပြီးအတန်းထဲမှာတင်ပြရပါတယ်တရုံညွန်းနဲ့မှာပဲဘယ်နေ့အပြီးဘာအင်စာလုပ်ရမယ်ဆိုတာပါတတ်ပါတယ်ဒါကြောင့်ကိုတက်ရမယ့်အတန်းအတွက်စာဖတ်စရာအပြင်အင်စာမှန်မှန်လုပ်ရပါတယ်အင်စာဆိုတာဟာစာရေးစာကောင်းလေးတစ်ပုဒ်ရေးဖို့လိုခက်လွယ်လွယ်အင်စာမျိုးမဟုတ်ပါဘူးကောင်းတော်ကုတ်ညံအများကြီးထုတ်ရတဲ့အင်စာတွေပါပထမဆုံးအင်စာဆိုရင် they say i say ဆိုတဲ့စာအုပ်ကိုအခြေခံပါတယ်ဒီစာအုပ်ကအတွေးခေါ်ဆန့်ထုတ်တတ်ဖို့အားပေးတဲ့စာအုပ်ပါရှေးကတော့အမေမှားတဲ့ဆန်တခွဲသုံးစိတ်နဲ့မလဲကျင်ခဲ့ကြဘူးမဟုတ်လားဘယ်သူဘဝကဘယ်လိုဆိုရဲဘယ်လိုပြောရဲစသဖြင့်ရေးပြီးသွားရင်ကိုပဲကုတ္တဝင်ကပြည့်စုံပြီလို့သဘောထားတတ်ကြပါတယ်ဒါကြောင့်ကဗျာဆရာကြီးမောင်ဆွမ်းကြီးကသူစာကိုကြောင်းကိုတကြောင်းသမားတွေလို့မြမသားသမားတွေကိုတယောဘူးပါတယ်အခု they say i say စာအုပ်ကအဲ့ဒီလိုတယောကံဘဝကလွတ်လန်းကိုပြတဲ့စာအုပ်ပါသူတို့ဒီလိုပြောရင်ကိုဘယ်လိုပြောမလဲကို့မှာတခြားအမြင်တခြားအတွေ့မြင်တတ်တွေ့တတ်အောင်လေ့ကျင့်ပေးထားတဲ့သင်ခန်းစာတွေကိုအင်စာလုပ်ခိုင်းတာပါJane Austen ရဲ့ Pride and Prejudice with Two ကိုသင်တဲ့အခါမှာလဲအပြင်ဖက်စရာတပုံးတစ်ပြင်သုံးရပါတယ်။ဒီလောက်ရှည်လျားတဲ့ဝိထုကြီးကိုအတန်းနဲ့မဖက်တခန်းချင်းရှင်းပြဆိုတာမျိုးဘယ်မှလုပ်နိုင်မှာလဲ။ဒီဝိထုနဲ့ဆက်နွယ်နေတဲ့စာတွေပွင့်ရနှောက်ရစုရဆောင်ရပါတယ်။ဆက်နွယ်နေတဲ့စာတွေလို့ဆိုရမှာပေါ်ပင်စာဆောင်မဂ္ဂဇင်းတွေထဲမှာရေးထားတဲ့စာတို့ပြစာတွေကိုမဆိုလိုပါဘူး။အယက်သားအမြင်အယက်သားသဘောနဲ့ရေးထားတဲ့စာရီကိုပညာရက်ဆိုင်ရာမှာအတိမှန်မပြူပါဘူး။လေးစားလောက်တဲ့ပညာရှင်ကြီးတွေရေးထားတဲ့စာရီကိုမှအ တိမှတ်ပြုပါတယ်သူတို့အခေါ်တော့ scholarly writing နဲ့ pride and prejudice နဲ့ပတ်သက်လို့ရေးထားလိုက်တဲ့ပညာရှင်တွေရဲ့စာကအများပြားရှိနေပါတယ်ဒီစာရီဖတ်ပြီးဝိထုတွေကဇလန်းဇက်ကွက်ဇက်ကောင်စတဲ့ဝိထုအဆောက်အုံကိုသုံးသပ်တတ်လာအောင်ဆရာကလေ့ကျင့်ဖြည့်ဆည်းပေးတယ်လို့ကိုရိန်ကအနည်းဆုံးစာမျက်နှာ10မျက်နှာသုတေသနစာတန်းပြန်ရေးရပါတယ်ဒီမှာကိုမြမစာတင် जा ရေးအတွက်ဆရာဒေါက်တာလှဖြီးမှာကြားခဲ့တာကိုပြန်သတိရမိပါတယ်အဲ့ဒါကအစ်မြင့်စာအုပ်စာတန်းတွေရှိထားဖို့ပါရည်သေးပြဆက်ကိုတက္ကသိုလ်မှာပြထမ်းမထားပေမယ့်ရည်သေးပြဆက်ကိုပဲဥပမာပေးပါရစေရည်သေးပြဆက်နဲ့ပတ်သက်လို့ပညာရှင်ရေးတဲ့စာရှာမယ်ဖွင့်မယ်ဆိုအတော့ကိုရှာမှာပါသတိထားမိသလောက်ဆိုရင်တော့ဥဖိုးကြတိဖြတ်တဲ့ရည်သေးပြဆက်စာအုပ်တုပ်ဖဲတမ်းမီလမ်းမီရှိမယ်လို့ထင်ပါတယ်ကျန်နာတွေကကျောင်းသားတွေစာမဝဲဖြည့်နိုင်ရေးရည်ရွယ်ချက်နဲ့ရေးထားတဲ့တူရှင်စရာတွေလက်ရာလောက်ပဲမြင်မိပါတယ်တကယ်လို့သာပြဆက်အဆောက်အုံကိုစနစ်တကျပညာသားပါပါဝေဖန်သုံးသပ်ထားတဲ့စာအုပ်စာတန်းသာရှိမယ်ဆိုရင်အဲ့ဒီအပေါ်အခြေခံပြီးမျိုးဆက်သစ်ကျောင်းသူကျောင်းသားတွေပညာသစ်အသည့်သစ်ဉာဏ်သစ်ပွားလာစရာအကြောင်းရှိပါတယ်။တင်ကြားနည်းရောတင်ထောက်ကူပစ္စည်းပါဖွံ့ဖြိုးအောင်ကျမတို့လုပ်ကြရပါအောင်မေရှင်။စားပြီးမြင့်ပြီးလူမျိုးတင်ပါစေ။